မနေ့တော့ကဒီပြည်ထောင်နိုင်ငံညာရဲ့ဝန်ကြီး Jeremy Hunt AAPP အဖွဲ့ကိုပေါ့လေလာတွေ့တယ်ဆိုတော့အဲ့ဒီမှာ
ဟုတ်ကဲ
့ဘာတွေများပြောသွားပါသေးလဲခင်ဗျအ
ဓိကကျွန်တော်တို့ဒီပြာခမ်းလေးကိုလေ့လာတယ်ကျွန်တော်တို့ဒီမှာဒီ Memory of the Past ပေါ့ဒါကနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးထုတ်ချက်မှုတွေကြောင့်ထောင်ထဲရောက်နေတဲ့သူတွေရဲ့အကြောင်းကိုပြသထားတဲ့ပြာခမ်းလေးပေါ့ဒီရောကိုလည်းသူလေ့လာတယ်လေ့လာနေရင်းနဲ့လက်ရှိနိုင်ငံရေးအကျဉ်းသားတွေအခြေအနေကိုလည်းကျွန်တော်တို့တောပြပါတယ်အခုဖြစ်တော့သူစိတ်ဝင်စားမှုကတော့ဟိုတလောကထောင်ကျသွားတဲ့ဒီ journalist နှစ်ယောက်ပေါ့နော်ဒီနှစ်ယောက်ကြောင်းကိုလည်းသူသိချင်အသေးစိတ်လေးရောမိတာရှိပါတယ်ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအဲ့ဒီသူတွေကိုနိုင်ငံရေးကျင်းစားခြင်းနဲ့သတ်မှတ်ထားသလားမထားသလားဆိုတော့ကြာကျွန်တော်တို့ကသတ်မှတ်ထားပါတယ်ဆိုတော့မျိုးကိုကျွန်တော်တို့ဖြေရရှိတယ်ကျွန်တော်တို့ကလည်းဒီနှစ်ယောက်အပြင်ကိုနိုင်ငံရေးကျင်းစားတဲ့အကောင်အထည်တွေရေးအတွက်အစိုးရကအစဉ်တစိုက်တောင်းဆိုနေတာဖြစ်တယ်အဲ့ဒီတော့ဒီနိုင်ငံရေးကျင်းစားတဲ့အကောင်အထည်တွေရေးအတွက်ဆိုတော့သူတို့ဘက်ကတက်တယ်လို့ကူညီပေးပါဆိုတော့မျိုးကိုကျွန်တော်တို့ကသွားရရှိပါတယ်
အခုနိုင်ငံညာရေးဝင်ကြီးရဲ့ဒီမြန်မာပြည်ခရီးစဉ်အားပေါ့လေအဓိကတော့သူလာတာဒီပေါ့ရခိုင်ပြည်မြောက်ပိုင်းကကိစ္စရည်နဲ့ပတ်သက်မယ်ပေါ့လေသူဘာများပြောပြသေးလဲခင်ဗျာဒီကိစ္စရည်နဲ့ပတ်သက်ပြီးတော့
အဲ့ဒီအသေးစိတ်ကိုတော့ကျွန်တော်တို့မပြောပြပါဘူးဆိုတော့ဒီမြန်မာနိုင်ငံမှာရှိနေတဲ့ဒီလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကြံဉာဏ်ပြောပြကြတာတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာတော့လူ့ခွင့်ရေးချုပ်ဖောက်မှုတွေကရှိနေတာနှစ်ပေါင်းများစွာတော်တော်ကြာပြီအဲ့ဒီတော့ဒီလူ့ခွင့်ရေးကိုကျူးလွန်တဲ့သူတွေကိုပြင်းပြထန်အရေးကြီးလို့ဆိုတော့တချို့ဒီမြန်မာနိုင်ငံမှာတော့ဖြစ်ဖြစ်နေတာကဒီလူ့ခွင့်ရေးကျူးလွန်တဲ့သူတွေကိုတကယ်ထိခိုက်ရအောင်အရေးယူတဲ့မျိုးတွေကနေနေတာမျိုးတွေရှိရဲ့အခုတော့ဟိုဒေသုံတရားနည်းနည်းပေါ်ပေါ်ဖြစ်လာတဲ့ဆိုမှပြီးဖြစ်ပို့ပြီးတော့လှုပ်ဆောင်ဖို့လိုအပ်တယ်ပေါ့အဲ့ဒီဟာကိုတော့ကျွန်တော်တို့ထောက်ပြရရှိပါတယ်နောက်ဒီအစိုးရဘက်ကပို့ပြီးတော့ပုံလင်းမြင်တာမျိုးရှိဖို့လိုတယ်အဲ့လိုပဲဒီတက်မလို့ဆိုရင်တက်မလို့ဘက်ကပို့ပြီးတော့ပုံလင်းမြင်တာမျိုးရှိဖို့လိုတာမျိုးတွေရှိတာတွေကိုတော့ကျွန်တော်တို့ထောက်ပြရရရှိပါတယ်ပြီးတဲ့အခါကျတော့ဒီတကယ်ကိုသူခွင့်ရကျွလို့တဲ့သူတွေကိုတကယ်ကိုသိကြတော့အေးအေးယူနိုင်တယ်ဆိုတဲ့ရန်ရတစ်ခုကိုတော့ကျွန်တော်တို့တည်ရှိရလိုအပ်
တယ်။နောက်တစ်ခုကပေါ့လေမြန်မာပြည်ရဲ့လူအခွင့်အရေးချိုးဖောက်မှုပေါ့ဖြစ်စဉ်မှတ်တမ်းတွေနဲ့ပတ်သက်ပြီးတော့ပြန်ကြည့်လို့ချင်းပေါ့နှစ်ပေါင်းကတော်တော်လေးကြာခဲ့ပြီပေါ့လေ။ဆိုတော့အဲ့ဒါတွေကိုပေါ့အစဉ်တစိုက်ပေါ့ဒီလူခွင့်ရအဖွဲ့တွေအားလည်းပဲထောက်ပြနေတာရှိတယ်။နောက်တစ်ခါဒီပေါ့ကြံတဲ့အဖွဲ့တွေပေါ့လေဥမာ AAPP လိုအဖွဲ့တွေကလည်းဒါဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ပြောနေဆိုနေတာလေးရှိတယ်ပေါ့လေ။လူခွင့်ရအထူးကိုယ်စားလှယ်တွေကလည်းလာတယ်သူတို့လည်းသိတယ်ဆိုဒီအခြေအနေတွေကအဲ့အပြင်တော့တွေရပေါ့လीမမာပြည်နဲ့ပတ်သက်ပြီးတော့ပေါ့အထူးသဖြင့်ပေါ့လीဒီစစ်တပ်နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေရှိတယ်အဲ့ဒါတွေအရေးယူပေးဖို့တောင်းဆိုနေတာလည်းရှိရပေါ့လीအဲ့အချိန်တော့ဘာမှမဖြစ်ခဲ့ပဲနဲ့အခုကြမှာပေါ့လीဒီရခိုင်အရေးခင်းနောက်ပိုင်းမှာဒီကိစ္စတွေကရုတ်တရက်ကြီးပေါ့လीစုပြီးတော့အရေးယူခြင်းတဲ့ပုံစံမျိုးတွေပေါ်လာတာဆိုအဲ့ဒါတွေရောဘာကြောင့်လို့ထင်လဲခင်ဗျ
ကျွန်တော်တို့ဒီသူ့တော့ဒီလိုကိစ္စကြီးအသေးစိတ်မေးခွန်းလည်းမရခဲ့လိုက်ဘူးเนาะအချိန်ကလည်းနည်းတာလေးရှိတယ်ဒါပေမဲ့ကျွန်တော်တို့ကဟိုအကြံပေးတာကမြန်မာပြည်သူတွေအတန်ကိုလည်းတကယ်တည်ကြည်ချာနားထောင်တင်တယ်ဆိုအဲ့လိုပဲတစုံလုံးပေါ့เนาะ stakeholder တွေရောအဲ့လိုမျိုးတွေနဲ့ခြေခြေပြန့်ပြန့်ဟိုစုံစမ်းစစ်ဆေးတာမျိုးတွေနားထောင်တာမျိုးတွေလုပ်ပြီးတဲ့အခါကျရင်တော့ပို့ပြီးတော့အဆင်ပြေနိုင်တယ်ပေါ့ဆိုတော့အခုကဒီ issue ပုံကအခြေခံပြီးတဲ့အခါကျတော့ကျွန်တော်တို့ဒီကြားထဲမှာလည်းညီညွတ်မှုတွေကဟိုအရင်ကြီးပြိုကွဲနေရတဲ့အနေအထားမျိုးတွေလည်းရှိတယ်ပေါ့ဒါပေမဲ့တေချာတာကအစိုးရနဲ့ဒီတက်မလို့ဘက်ကတော့ဒီထက်ပိုပြီးတော့ပွန်လင်းမြင်သာစွာနဲ့လုပ်ငန်းကြီးလှုပ်ဆောင်ဖို့လိုတယ်။နောက်နိုင်ငံရေးအကျဉ်းသားတွေဒီသတင်းတော်နှစ်ယောက်ပါဝင်နိုင်ငံရေးအကျဉ်းသားတွေအများဆုံးလုပ်ရအောင်လည်းလှုပ်ဆောင်ပေးဖို့လိုတယ်ပေါ့။ဒါမျိုးတွေတော့ပဲကျွန်တော်တို့ဆွေးနွေးဖြစ်တာပါ။ဟု
တ်ကဲ့ခင်ဗျ
ာ။အများကြီးတော့လည်းကျွန်တော်တို့အချိန်အတိုင်းတောင်ရောက်အများကြီးတော့မဆွေးနွေးဖြစ်ပါဘူး။ဟု
တ်ကဲ့။ဟုတ်ကဲ့ကိုဘိုးကြီးခင်ဗျာအခုလိုအချင်းပြပြပြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့
ဟုတ်ကဲ့